ဆံပြေးသွားတဲ့ရင်းညာဒုက္ခတွေကိုပြန်လဲလက်ခံဖို့မြမအစိုးရကစီစဉ်ဆောင်ရွက်နေတဲ့အခုလိုအခြေအနေမျိုးတွေရှိနေကြမှာပဲမြန်မာနိုင်ငံအတွင်းရခိုင်မြောက်ပိုင်းအခြေအနေဟာဂျင်နိုဆိုက်မျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားထိမြင်လာရတာကြောင့်ဒါကိုစုံစမ်းအရေးယူကန်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကကုလသမဂ္ဂကိုတိုက်တွန်းလိုက်ပါတယ်လွတ်လပ်တဲ့တရားစီရင်ရေးတရက်ဖြစ်လာဖို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်မှာထားပြီးအချက်နဲ့စူးစောင်းစစ်ဆေးသုံးသပ်ဖို့ကလည်းလုံဆောင်မှုကိုအရေးကြီးတယ်လို့အကြံပြုတိုက်တွန်းသွားတာပါဒါနဲ့ပတ်သက်လို့ကိုသားညွန့်ဦးကပြောပြမှာပ
ါရခိုင်မြောက်ပိုင်းဒေသထဲမှာကြန့်ရှိနေသေးတဲ့မွတ်စလင်အတိုင်းဝိုင်းကိုပါစောင်းနေရေးချက်တဲပြီးတော့နေထိုင်လို့မရအောင်စောင်းနေမှုမျိုးတွေတွေ့နေရပြီးတော့ဒါဟာရင်းကြဒုက္ခတွေတွေနေရပြန်လို့မဖြစ်နိုင်အောင်လို့ဘူဝါဒချမှတ်ပြင်ဆင်ဆောင်မှုဖြစ်တယ်ဆိုပြီးတော့မစ်ဂျန်ကြီးတွေကဆွဆွဲသွားခဲ့ပါတယ်2016နဲ့2019ခုနှစ်မှာဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဖြစ်ရတီဟာဂျီနိုဆိုက်မျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့အနေအထားထိမြင်တွေ့ရတာကြောင့်ဒါကိုအပြင်းထန်ဆုံးအရေးယူကံပြဖို့ကလည်းဒီကနေ့လုပ်တဲ့လူခွင့်ကောင်စီအစည်းအဝေးမှာကုလသမဂ္ဂကိုယ်စားလှယ်ကတိုက်တွန်းခဲ့ပါတယ်။ဒါလို့လူမျိုးနွယ်စုဘာသာတရားအုပ်စုတစုကိုပြစ်မှတ်ထားပြီးတော့အကြမ်းဖက်ဆောင်နေတာတွေကိုအစိုးရခေါင်းဆောင်ပိုင်းကလည်းဘာမှဟန်တားတာမျိုးမရှိခဲ့ဘူးလို့မစ်ဂျန်ကြီးကပြောပါတယ်။ဒါကြောင့်လည်းဒီအဖြစ်အပျက်မှာတာဝန်ရှိတဲ့သူတွေကိုအရေးယူအပြစ်ပေးနိုင်ဖို့အတွက်ကုလသမဂ္ဂအချက်လက်စုဆောင်ရေးအဖွဲ့တစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာအခြေပြုပြီးတော့ဖွဲ့စည်းသွားဖို့လူခွင့်ကြီးကိုယ်စားလှယ်ကကုလလူခွင့်ကောင်စီကိုအကြံပြုသွားပါတယ
်။ I am recommending the establishment of a structure to be based in Cox's Bazar, Bangladesh, under the auspices of UN to investigate documents.
လူခွင့်ကြီးချုပ်ပေါင်းနေပတ်သက်တဲ့အထောက်အထားညီတော်တွေကိုစုဆောင်စစ်ဆေးပုံစံတုံ့ပြန်နိုင်ဖို့ကုလသမဂ္ဂလုပ်ငန်းအဖွဲ့တစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar မှာအခြေချပြီးဒီကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်အဖွဲ့လုပ်ငန်းတစ်ခုထားဖို့အတွက်အကြံပြုချင်ပါတယ်။နိုင်ငံကပြည်မှုဆိုင်ရာဥပဒေတွေနဲ့အညီပြည်တွင်းတရားစီရင်ရေးဖြစ်ဖြစ်နိုင်ငံတကာခုံရုံးမှာပဲဖြစ်ဖြစ်ဒီကိစ္စကိုလွတ်လပ်တဲ့တရားစီရင်ရေးလှုပ်ဆောင်နိုင်ဖို့အတွက်ဒီအဖွဲ့အနေနဲ့အချက်အလက်တွေစပို့အထောက်အပံ့ပေးရပါမယ်။2016ခုနှစ်နဲ့2019ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေမှာအာဆာအဖွဲ့နဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဒီလိုဖြစ်ပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေအားလုံးကိုစုံစမ်းစစ်ဆေးရပါမယ်။
ဒီခေတ်မြောက်ပိုင်းအခြေအနေမှာလည်းမကဘဲနဲ့မြန်မာနိုင်ငံရှေ့ဘက်နဲ့မြောက်ပိုင်းတိုင်းဒေသတွေမှာလည်းမြန်မာစစ်တပ်ကနေပြီးတော့စစ်အင်အားသုံးပြီးတော့တိုင်းဒေသလက်နက်ကိုင်တွေကိုဖိအားပေးလာတာမျိုးရှိတယ်လို့မစ်စရန်ကြီးကပြောပါတယ်။အထူးဖြစ်တော့ဒီကချင်နဲ့ရှမ်းပြည်နယ်ဘက်မှာမြန်မာစစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှိလာတဲ့အခြေအနေကြောင့်အရသာပြည်သူတွေထိခိုက်မှုရှိလာတာတွေကိုသူကထောက်ပြပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံတွင်းအရသက်အဖွဲ့အစည်းတွေသတင်းတောက်တွေတက်ကြွလှုပ်ရှားသူတွေပေါ်မှာဖိနှိပ်မှုတွေတိုးလာပြီးတော့ဒီမိုကရေစီလွတ်လပ်မှုပေါ်ဟာလည်းကျင်းလာတယ်လို့ကုလသမဂ္ဂလူခွင့်ကြီးကိုယ်စားကဝေဖန်သွားပါတယ်။
In the 2 years since the victory of the NLD in national elections, the government has yet to make any real progress on legal and judicial reform.
ကိုလိုနီဖြစ်တဲ့ကဖိနေရေးဥပဒေတွေနဲ့မကြခင်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကိုသုံးပြီးတော့ဒီအတိုက်ခံတွေကိုပြစ်မှတ်ထားကန့်တွယ်လာပါတယ်။ဒီမိုကရေစီလွတ်လပ်မှုတွေလည်းကျင်းပလာပါတယ်။
ရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းကိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတွားရောက်စစ်ဆေးကြည့်ရှုကြဖို့လည်းသူကတိုက်တွန်းပါလေ။အထူးဖြစ်တော့ဒီလာမယ့်အထူးထူးညီလာခံအတွက်သူအစီရင်စာရေးသားနိုင်ဖို့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံကိုတရားဝင်ခီးသွားနိုင်ဖို့လည်းမျှော်လင့်ထားတယ်လို့ဆိုပါတယ်။မြန်မာအစိုးရအနေနဲ့ကလည်းသူ့ကိုပြည်ဝင်မပေးတာကိုပြန်ပြီးတော့စဉ်းစားဖို့တိုက်တွန်းသွားပါလေ။မြန်မာအစိုးရကိုယ်စားလှယ်တာမကြီးဦးထင်လင်းကတော့ရခိုင်မြောက်ပိုင်းရေးနဲ့ပတ်သက်ပြီးတော့မစ်ရန်ဟီလီနဲ့နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုပယ်ချပါလေ။စစ်စဲပြောဆိုနေကြသလိုလူမျိုးနွယ်စုလိုက်ဖယ်ရှားတယ်ဆိုတဲ့ပြစ်မှုမျိုးတွေကိုမြန်မာအစိုးရအနေနဲ့လက်ခံမှာမဟုတ်ဘဲနဲ့တပ်တွေထောက်ထားအခိုင်အမာပြနိုင်လို့ရှိရင်ရည်ရွယ်ဖြည့်ရှင်းဖို့လည်းအသင့်ရှိတယ်လို့တုံ့ပြန်သွားပါတယ်။တပ်သမားတွေကိုဖြည့်ရှင်းရေးအတွက်ကုလသမဂ္ဂနဲ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပေမဲ့ကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ကိုတော့အစားထိုးခံဖို့မြန်မာဘက်ကတိုက်တွန်းသွားပါတယ်ခင်ဗျ။